တနင်္ဂနွေလုံးမှာနိုင်ငံသားစီစီကပ်ပြလေးတန်းနီးပါးထုတ်ပြီးမဲ့ပန်းကင်းစီမံချက်ကိုစစ်ကောင်စီကစတင်လှုပ်ဆောင်နေပြီလို့လူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဦးစီးဌာနဝန်ကြီးဦးခင်ကြီးက VOA မြန်မာပိုင်းကိုပြောပါရယ်နိုင်ငံတဝန်းလုံးလုပ်နေတဲ့စီမံချက်ဖြစ်ပြီးတော့တည်ဆဲ1982ခုနှစ်နိုင်ငံသားဥပဒေအရနိုင်ငံသားဖြစ်ခွင့်ရှိသူတိုင်းကိုပေးဖို့လုပ်တာဖြစ်တယ်လို့ဦးခင်ကြီးကအခုလိုပြောပါရယ်
ပန်းကင်းစီမံချက်ကဟိုနိုင်ငံသားကရတဲ့ရှိတဲ့လူတွေရတဲ့ရတဲ့ရှိတဲ့လူတွေကိုလုတ်ပေးတဲ့စီမံမှာပဒါတာရဟိုလူစုဘွားဘွားတွေအကြီးကြီးတယ်လေပဒီဒီဌာနရဲ့လုံအောင်တောင်းကြတဲ့နိုင်ငံတော်ရဲ့ဒေါ်ချက်တဲ့ပြတာပေါ့အဲ့တော့ဟိုအရင်ရုပ်ောက်ပွဲလုံးကလည်းဒီလိုပဲမှတ်ဖို့လည်းမရှိဘူးလေများတယ်ဒီကတည်းကကျုံမဲ့ဘူးတော့ပေါ့ဟိုအကျုံးဝင်တဲ့ပြေကုန်လို့ပါမယ်နိုင်ငံသားဖြစ်ခွင့်ရှိတဲ့လူတွေကုန်လို့ပါပါမယ
်စစ်တအာဏာသိမ်းခဲ့ပြီးရနောက်မေလ9ရက်နေ့မှာပန်းကင်းစီမံချက်ကိုစတင်ဖို့စီစဉ်ခဲ့ပြီးမြေကိုဗစ်ကရောဂါကြောင့်အခုမှလုပ်ငန်းတွေဆက်လုပ်နေတာလို့ဝန်ကြီးဦးခင်ကြီးကပြောပါရယ်ဒီစီမံချက်ကိုနိုင်ငံတဝန်းကိုရည်ရွယ်ထားတယ်လို့သူကပြောပေမဲ့စင်ခေါ်မှုတွေရှိနေတဲ့တချို့ဒေသတွေမှာတော့မဆနိုင်သေးပါဘူ
းဒီမှာတော့စင်ခေါ်မှုကသွားလို့လာလို့မရတာပေါ့နော်အဲဒီကိုဗစ်ကြောင့်ဆေးရထုံးမြရရလည်းများတယ်လေအဲ့တော့သွားလို့ပြုလို့မရဘူးနောက်လူလူကလည်းပြည်သူတွေနေရတယ်ဒီဟာကိုထပ်ပြီးအပြေးပေးဖို့လိုတာပေါ့
နိုင်ငံသားစီစီရေးကပ်ပြားလုပ်နေသူတွေဟာအိမ်တော်စုဥယျာဉ်စီရင်မိဘနှစ်ပါးရဲ့မှတ်ပုံတင်နေတူအဖိုးဖွားတွေနဲ့မောင်နှမရင်းချာတွေရဲ့အမိမှတ်ပုံတင်အမှတ်နဲ့လိစာတွေလိုပါတယ်အသက်အထောက်ထားအတွက်မွေးစီရင်ဒါမှမဟုတ်ကျောင်းသားကတ်ဒါမှမဟုတ်ကျောင်းထောက်ခံချက်လိုအပ်ပါတယ်ရက်ွက်တွင်နေထိုင်ကျောင်းထောက်ခံချက်နဲ့သွေးအမျိုးအစားလည်းလိုအပ်မှာဖြစ်ပါတယ်တိုင်းသားတွေအတွက်ကတော့သကောင်စီမရှိရင်လည်းပူပေါင်းအဖွဲ့နဲ့ကွင်းစင်းဆောင်ရပေးမယ်လို့ဝန်ကြီးဦးခင်ကြီးကပြောပါတယ်။သကောင်စီမရှိသူတွေကိုစီစစ်ထောက်ခံပေးဖို့လာဝကမြို့နယ်ဦးစီးမှုမြို့နယ်စီမံကိန်းဦးစီးဌာနမြို့နယ်ကျန်းမာရေးဦးစီးဌာနရဲတပ်ဖွဲ့နဲ့ရက်ကြီးအုပ်ချုပ်ရေးမှုတို့ပါတဲ့၅ဦးကော်မတီဖွဲ့ပြီးတော့လှုပ်ဆောင်ပေးနေတယ်လို့သူကပြောပါတယ်။နိုင်ငံလုံးလုပ်တဲ့ပန်းကင်းစီမံချက်မှာရခိုင်မှာရှိနေတဲ့နိုင်ငံသားဖြစ်ခွင့်ရှိတဲ့မွတ်စလင်တွေနိုင်ငံသားကံရဖို့မျှော်လင့်နေတယ်လို့ဒီမိုကရေစီနဲ့လူ့အခွင့်အရေးပါတီအတူညီမှုဦးကျော်စိုးအောင်ကတော့ပြောပါရယ်တန်းသူအခွင့်အရေးအရနိုင်ငံသားကတည်းကထုတ်ပေးဖို့မျှော်လင့်တယ်လို့သူက VOA ကိုပြောပါရယ်
ခံပြေတွေမှာရှိတဲ့ဆလမာတာဝင်တွေရုံးရလူမျိုးတွေပေါ့နော်ပြည်ဆက်ဆက်တိုင်းနဲ့နိုင်ငံသားတွေဖြစ်တယ်စီစီရတက်ပြီးမှပဲခွေးကြဆက်ဆံပြီးတော့ကျွန်တော်တို့လူတွေစီကနာဆာကလက်ထက်တုန်းကလည်းနိုင်ငံသားတောက်ထားတွေတင်းလိုက်တယ်ပြီးတော့ပြန်ထုတ်မပေးဘူးသူတို့ကမွေးလာတဲ့ကလေးတွေကိုလည်းထုတ်မပေးဘူးမပေးတော့တချို့တွေကသကောင်ကြီးမရှိတာတွေနိုင်ငံသားတက်ကြမရတာတွေအများကြီးပဲတပုန်တပန်းကြီးပဲဘူးလောလောဆယ်ဘန်ကင်းစီမံကိန်းကိုတနင်္ဂနွေလုံးကိုပြင်းနေစီပြီးတော့ပြောထားတော့သူတို့လည်းရမယ်ဆိုပြီးတော့လူငယ်လူလူတွေကညွန်လင်းပြီးတော့စောင့်ကားနေတာတော့
ရခိုင်ပြည်နယ်မှာရှိတဲ့မွတ်စလင်တွေကသူတို့ကိုသူတို့ရိုဟင်ဂျာလို့အသုံးနှုန်းပေးနေစစ်ကောင်စီကတော့ဒါကိုလက်မခံနိုင်တဲ့ဘင်္ဂလီတွေလို့ရည်ညွှန်းသုံးနှုန်းပါတယ်။စစ်ကောင်စီလုပ်နေတဲ့ပန်းကင်းစီမံချက်ကိုတနစ်ခွဲအချိန်ယူပြီးတော့2020နိုဝင်ဘာ3ရက်အထိလုပ်ပေးမှာဖြစ်တယ်လို့လူဝင်မှုကြီးကြပ်ရေးဌာနကထုတ်ပြန်ထားပါတယ်။သမရဦးသိန်းစိန်အစိုးရလက်ထက်လက်ရှိဝန်ကြီးဦးခင်ကြီးလူဝင်မှုကြီးကြပ်ရေးဝန်ကြီးတာဝန်ယူစဉ်တုန်းကမိုးပွင့်စီမံချက်နဲ့လူ5တန်းခွဲမိဘကိုနိုင်ငံသားစီစီကပ်ပြားထုတ်ပေးခဲ့ပါတယ်။NLD အစိုးရတာဝန်ယူစဉ်မှာလဲတစ္ဆာစီမံခြင်းနဲ့နိုင်ငံသားစီစီကပ်ပြား6တန်းခွဲမိဘထုတ်ပေးခဲ့တယ်လို့ထုတ်ပြန်ခဲ့ပါတယ်